စစ်တပ်ပိုင်မြေနေရာအတွင်းကျူးကျော်နေထိုင်ခဲ့ရတဲ့ဆိုတဲ့အကြောင်းပြချက်နဲ့နေရင်ဖယ်ရှားဖျက်ဆီးခံခဲ့ရတဲ့လေကူးမြို့နယ်တမိကလေးကြီးရွာကအိုးအိမ်မဲ့လူဦးရေ900ကျော်လောက်ကိုဒီမိုကရေစီအကျိုးပြုကရင်မျိုးသားတက်မတော်လို့ခေါ်တဲ့ရခိုင် DKB ဌာနချုပ်ရှိရာကင်းပြည်နယ်ကိုခေါ်ဆောင်သွားမယ်လို့ DKB ရဲ့စစ်ဗျူဟာမူဗိုလ်မှူးကြီးစောစန်းအောင်ကပြောလိုက်တာပ
ါကူညီဆိုတာနေရဒီဒီသားဟိုကျွန်တော်တို့ဟိုနေမီလည်းမဟုတ်ဘူးဗျနံပါတ်1ကကျွန်တော်တို့ကင်းပြည်နယ်မဟုတ်ဘူးနော်ဟိုနံပါတ်2ကဟိုကျွန်တော်တို့စုံမှုရတဲ့နေမီလည်းမဟုတ်ဘူးနော်ဒီမှာကူညီကကျွန်တော်တို့ဘယ်လိုမှကူညီလို့မရဘူးတရားလူတွေနော်ဟိုကေတင်ဖို့အတွက်ကြတော့အဲကျွန်တော်မှโอเคตีนไนซวันရှိတယ်အဲတာတို့ဆိုလို့ရှင်နာဒီကလူတွေဒီလိုနေဘူးကျဲတဲ့တည်းမှာဟိုဘယ်လိုပြောပလတ်စတိတ်ပပားလေးနဲ့အောက်မှာနေရမယ်ဆိုလို့ရှိရင်ခလေးတွေကအကျန်လိုက်ဝန်းစောရွံ့ရတယ်ဖြစ်လာမယ်ဟိုရောကအမျိုးဖြစ်လာမယ်နောက်ဟိုလူတွေလည်းဟိုကြက်မကြီးထိခိုက်လာမယ်ဒါကြောင့်ကျွန်တော်ရက်မှာပြောင်းဆွေ့ခြင်းဆိုရင်နေရာချပေးမယ်လှုပ်ရှားကင်စားဖို့တောင်းရတယ်ဟိုပြပေးမယ်လို့ဆိုရောက်စားချင်ဆိုကျွန်တော်တို့သူတို့ကြွေးမေးဖို့ဟိုသူတို့ကျွန်တော်လည်းပြောပြတယ်
နေအိမ်ဖယ်ရှားခံရသူတွေဟာခုချိန်ထိတော့ပကိုးတိုင်းတဲကအလိုင်းကြီးကျေးရွာအောင်သိတိဘုံတော်ကြီးကျောင်းမှာခိုလုံနေကြတာပါအခုလိုလာရောက်ခေါ်ယူတဲ့အပေါ်မှာအာဏာပိုင်တွေကခွင့်မပြုခဲ့ရင်တော့အာဏာပိုင်တွေအနေနဲ့တာဝန်ယူမှုတစုံတရာရှိဖို့လိုအပ်တဲ့အကြောင်းသူကဆက်ပြောခဲ့ပါတယ
်အာဏာပိုင်ကတော့ဟိုဘယ်လိုပြောမလဲဟိုသူတို့မပင်းနေတဲ့လူမောထုတ်ဆိုတဖက်ကတော့သူတို့ကျေးဇူးတင်အောင်ပေါ့သူတို့မပင်းခိုးဘူးဆိုရင်သူတို့နေရာထားအပြောင်းပေါ့ဟုတ်လားလူတလောက်များတာလူပေါင်းတစ်ထောင်ကျော်ဒီရန်ကုန်မြို့မှာတခိုးဖြစ်မယ်ဆိုရင်သူတို့နိုင်ငံတော့ကောင်းမလားမလားအပြန်ပြောမယ်ဆိုကျွန်တော်ခေါ်တာသူတို့ခွင့်ပြုတာအကြောင်းမရှိဘူးဒီလူတွေဟိုဟိုတခိုးချဘုံမဖြစ်တော့အဲကျွန်တော်ဟိုလက်ခေါ်ရပဲဟိုဘာမှဟိုကျွန်တော်နိုင်ငံကိုဟိုထိခိုက်နေတာဆိုနောက်အထူးသဖြင့်ကတော့ဟိုလာမဲ့အနာကလူငယ်လေးတွေအဆုံးဆုံးမခံနိုင်စေချင်ဘူးလေ
ဒီ GB အဖွဲ့ကလာရောက်ခေါ်ဆောင်ပေမဲ့ရသားတွေကတော့သူတို့ဖယ်ရှားခံခဲ့ရတဲ့နေရာတွေအတွက်အစိုးရကမြေနေရာပြန်လည်ပေးအပ်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းဘာသာတူဖြစ်တဲ့ကိုတန်းဦးကပြောပါတယ
်နေရာထိုင်ခင်းလေးပြန်ချပေးမယ်လို့မျှော်လင့်ထားတာပါပဲသူတို့ဘက်ကနေကနောက်ဆုံးအကြံရောက်လို့ပြီးပေါ်ယူဒီလိုပဲမောင်းထုတ်မယ်ဆိုရင်လည်းကျွန်တော်တို့ကမျှော်စင်ရတယ်စကားမှာအခုနေရာတော့ကျွန်တော်တို့ဒီဟာကိုပြန်သွားတော့လို့စေလာတာပါပဲ
အခုလိုလာရောက်ခေါ်ဆောင်မှုအပေါ်မှာရသားရဲ့စာနာကိုတော့အလေးပေးတော့မှာဖြစ်တဲ့အကြောင်း DGB ရဲ့စစ်ဗျူဟာမူပုံမူကြီးစောဆောင်ကပြောပါတယ်
အဲ့တို့နေထားတာဟိုလိုက်ချင်တဲ့ဆန္ဒရှိတယ်ဒါပေမဲ့အထူးတဖြစ်တော့မျောလင်းကြတာတခုထားတာရှိတယ်ဟိုတို့ဟိုနိုင်ငံတော်ကတို့ကိုဟိုမြေလေးပေးမလားဆိုတော့အဲမျောလင်းချက်တွေတို့မှချစ်ကြီးမှရှိတယ်ဗျအခုအနေထားအဲ့ဒီမျောလင်းချက်နဲ့ဒီနေရာမှာဆက်ပြီးအသက်ရှင်နေတယ်ဆက်ပြီးသမင်းစားနေတဲ့အနေထားမှရှိတယ်အခုဒီနေ့ဒီချိန်ထိတို့ပေးမှမပေးမှဟိုတိကျမပြောသေးဘူးအဲ့တို့ဒီကနေတော့ထပ်ပြီးတောင်းနေမယ်တို့အနေထားလုံးဝတိုင်းလို့မရဘူးဆိုလို့ရှိရင်တော့ဟိုသွားချင်တဲ့ဟိုအနေထားတော့ကျွန်တော်တွေ့ရတယ်
ရန်ကုန်တိုင်းလေကူးမြို့နယ်ထဲမှာရှိတဲ့တမိကလေးကျေးရွာကအင်ဂျီ400လောက်ကိုဖေဖော်ဝါရီလ4ရက်နေ့ကဖျက်ဆီးဖယ်ရှားခဲ့တာပါ။နေရင်ဖယ်ရှားခံခဲ့ရတဲ့မိသားစုတွေကတချို့တဝက်ကတော့အနီးအနားမှာရှိတဲ့ပဲခူးတိုင်းတွင်းကအောင်သိတိဖုံးတော်ကြီးကျောင်းမှာခိုလုံခဲ့ကြပေမဲ့တပ်ဆိုင်ရာအုပ်ချုပ်ရေးမှုတွေကထပ်မံဖယ်ရှားပေးဖို့သတိပေးနေကြလဲဖြစ်ပါတယ်။အစိုးရအသစ်တက်လာပြီးနောက်ပိုင်းမြေယာစီမံခန့်ခွဲမှုတွေကိုဒေသအစိုးရတွေကလုတ်ကန်စီခဲ့တဲ့နောက်အခုလိုအိုးမဲ့အိမ်မဲ့ပြဿနာတွေတိုးပွားလာတာလဲဖြစ်ပါတယ်။စီရဲမွေးတည်မှုရှော့ချရေးလုပ်ငန်းတွေလုပ်ကင်နေပြီမဲ့2014ခုနှစ်နိစံပိုင်းကစပြီးတော့ကျူးကျော်နေထိုင်သူတွေရဲ့အင်ဂျီ9000ကျော်လောက်ကိုမိသည့်တာဝန်ယူမှုမှမရှိဘဲနဲ့ဖယ်ရှားဖျက်ဆီးခဲ့တဲ့အပေါ်မှာမေကွန်းထုတ်စရာတွေဖြစ်လာနေကြလဲဖြစ်ပါတယ်ခင်ဗျာ